to the Voice of America in Burmese.
ဒီအောင်ကင်ဝေးတဲ့ညတညဖြစ်ပါစေဗျာ။ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် September 18ရက်စနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 31 32နဲ့52တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါ။ဒီရန်ကင်ကြပါစေခင်ဗျာ။ဒီနေ့ညပဲသတင်းတွေထဲမှာတော့အမေရိကန်ထွက်တော်ရှိဆန္ဒပြပွဲရှိတာကြောင့်လူမျိုးရင်းအထူးတင်းကျပ်ထားတဲ့သတင်းနဲ့အတူကုလသမဂ္ဂလူ့ရေးညီလာခံမှာဆွေးနွေးကြမယ်တဲ့မြန်မာအရေးလဲပါဝင်တဲ့သတင်းအပါအဝင်မြန်မာဒေသကြီးနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပြပြပါမယ်
။ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုတွေကိုဒီတစ်ပတ်မှာပြန်ပြီးတော့ကြားနာဆက်ဆီးခဲ့ပါတယ်
။
ဒေါ်စန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဥက္ကမောင်စောပြောတော့တာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရာသီဥတုပြောင်းလဲမှုအကျိုးဆက်အဖြစ်ကမ္ဘာကြီးမျက်နှာပြင်မြင့်တက်လာတာကိုကန်ယူတန်းနေပြည်သူတွေဘလို့ရင်ဆိုင်အန်တုနေကြသလဲဆိုတဲ့အကြောင်းတခါရုရှားနိုင်ငံကလွှတ်တော်ရွေးကောက်ပွဲတွေမှာအာဏာပိုင်တွေကအတိုက်ခံနေတဲ့ဝေဖန်သူတွေကိုဖိနှိပ်နေတဲ့အခြေအနေအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့တို့တန်အစီအစဉ်နဲ့စနေညသကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီကြောင်းနေ့မတင်ဆက်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ဆောက်ဦးရှိမှာဒီကနေ့ဆန္ဒပြပွဲရှိတာကြောင့်ဝါရှင်တန် DC ကလူမျိုးရေးတာဝန်ရှိသူတွေလူမျိုးရေးအစီအမံတင်းတင်းကြပ်ကြပ်ချမှတ်လှုပ်ဆောင်နေကြပါတယ်။ဒီကနေ့ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့ကျွတ်တော်ဆော်ဦးရဲ့ရုံးဝင်းစာကအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးဖမ်းဆီးအချင်းချခံထားရသူတွေကိုထောက်ခံတဲ့အနေနဲ့ Justice for J6 ဆိုတဲ့ဆန္ဒပြပွဲလို့ဟုအစီအစဉ်ထားတာပါအကြမ်းဖက်လုပ်ရဖြစ်လာနိုင်တဲ့လာလာတွေကိုအင်တာနက်ပေါ်မှာဆက်သွယ်ပြောဆိုတာတွေကနေသတိပြုမိထားတယ်လို့ကွန်ဂရက်လွှတ်တော်လူမျိုးရေးတပ်ဖွဲ့ကပြောပြီးအဲ့ဒီပြောဆိုချက်တွေတကယ်တမ်းဖြစ်လာခဲ့ရင်ရည်ယူလို့ဆောင်နိုင်ဖို့ကြိုတင်ပြင်ဆင်ထားတယ်လို့ပြောပါတယ်ကျွန်တော်တို့မှရှိထားတဲ့ထောက်လိုင်းသတင်းတွေပေါ်လေးနဲ့မထားဘူးဆိုရင်မိုက်မဲရကြပါလိမ့်မယ်လို့လွှတ်တော်လူမျိုးရေးတပ်ဖွဲ့အကြီးအကဲထွန်မန်းကပြောပါတယ်လွှတ်တော်အဆောက်အဦပပတ်လည်းမှာအကာရန်ဓာတ်ဆီရွေချထားပြီးရေတပ်ဖွဲ့ဝင်တွေကိုလည်းနေရာအနှံ့ပြားမှာခြားထားပါတယ်စုဝေးဆန္ဒပြမဲ့နေရာနဲ့လွှတ်တော်အဆောက်အဦပပတ်လည်းကလမ်းတွေကြားမှာလည်းအကာရန်တွေခြားထားပါတယ်ဝါရှင်တန် DC မှာတနတ်ကိုပြောင်းကန်ခွင့်မရှိတဲ့ဥပဒေပြဋ္ဌာန်းထားတာကိုသတိပေးတဲ့အနေနဲ့တနတ်ကန်ခွင့်မပြုဆိုတဲ့စိုင်းပုတ်တွေချိန်ဆထားပါတယ
်အာဖဂန်နစ္စတန်မှာတာလီဘန်ဆွေးအသစ်တက်လာပြီးပထမဆုံးတည်ကြည်ထိခိုက်မှုများတဲ့ပောက်ကွဲမှုတွေဒီနေ့ဖြစ်ခဲ့ရမှာအနည်းဆုံးအရသာနှုတ်သိဆုံးခဲ့ရပါတယ်။နိုင်ငံရှေ့ပိုင်းမြို့ကြီးဂျလာလဘတ်မြို့မှာပေါက်ကွဲမှု၃ခုဖြစ်ခဲ့ပြီးလုံခြုံရေးကင်းလှည့်ကားကိုပြစ်မှတ်ထားတဲ့ဒီတက်ခတ်မှုထဲအမျိုးသမီးနဲ့ကလေးငယ်တွေပါဝင်နောက်ထပ်အရသာ20အထိလည်းဒဏ်ရာတွေရခဲ့တယ်လို့အမည်မဖော်လိုတဲ့တာလီဘန်အရာရှိသူကဆိုပါတယ်။ဒီပေါ်ဘသူကမှတော့သူတို့လက်ချက်လို့ထုတ်မပြောသေးပါဘူး။အရင်အမေရိကန်တပ်တွေကာဘူးလေဆိပ်ကနေပြန်ရုပ်သိမ်းချိန်အမေရိကန်တပ်ဖွဲ့ဝင်13ဦးပါဝင်အနည်းဆုံးလူပေါင်း190အထိတေခဲ့ရတဲ့ဩဂတ်စ18ရက်တိုက်ခိုက်မှုတုန်းကတော့ IS သတိကြအဖွဲ့ရဲ့အာဖဂန်အဖွဲ့ကအဖွဲ့ခွဲကသူတို့လက်ချက်လိုထုတ်ပြောခဲ့ပါတယ်ဒီအာဖဂန် IS Islamic သတိကြအဖွဲ့ခွဲ ISIS ကိုရာဆန်ပေါ်လက်တုံ့ပြန်တဲ့အနေနဲ့ American ဘက်ကဩဂတ်စ29တုန်းကဒရုန်းနဲ့ပြန်တိုက်ခိုက်ခဲ့တာကတော့ပြစ်မှတ်လွဲတဲ့ခြေကွဲပွဲရာမှားယွင်းမှုကြီးပါလို့ပင်လယ်ကုန်းစစ်ဌာနချုပ်ကမနေ့ကပဲဝန်ခံထားပါတယ်အာဖဂန်ဆိုင်ရာ American တမှုဘုချုပ်ကြီး Kenneth Frank McKenzie ကနောက်ဆုံးစုံစမ်းစစ်ဆေးမှုတွေအရတက်ခိုက်ခံရတဲ့သူတွေဟာ ISIS ကိုရာဆန်ဖြစ်ပုံမရပဲခြေကွဲပွဲမှားယွင်းမှုလို့သုံးသပ်ထားကြောင်းသတင်းတောက်တွေကိုအင်တာနက်ဗီဒီယိုကတဆင့်ပြောခဲ့ပါတယ်။ကလင်းငယ်ခုနှုန်းနဲ့အကူအညီပေးရလို့သာတူပါဝင်အရသာ10ဦးထိသေဆုံးခဲ့ရတဲ့ဒီမှားယွင်းမှုတွေအမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ကလည်းသေဆုံးခဲ့ရသူတွေရဲ့မိသားစုတွေကိုအလေးနဲ့တောင်းပန်ခဲ့ပါတယ်ခင်ဗျာ။
ဆယ်လောင်းအပြင်မှာမိနိုင်ငံတွေဖြစ်ကြတဲ့အမေရိကန်ပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေကြားမှာတန်တပန်ရေးရမကြုံစုဘူးအကြက်တဲဖြစ်တဲ့အခြေအနေရောက်နေပါတယ်။အမေရိကန်နိုင်ငံဆိုင်ရာနဲ့ဩစတြေးလျနိုင်ငံဆိုင်ရာပြင်သစ်သံမတ်ကြီးတွေကိုသမ္မတအီမန်နူရယ်မာခရွန်ကတောက်ကြနေမှာပြန်ခေါ်လိုက်ပြီးတဲ့နောက်အခုလိုတန်တပန်ရေးအကြက်တဲဖြစ်လာတာပါ။ဩစတြေးလျနိုင်ငံကအမေရိကန်ပြည်ထောင်စုနဲ့သုံးနိုင်ငံလူမျိုးရင်းဆိုင်ရာသဘောတူစာချုပ်တစ်ခုလက်မှတ်ထိုးပြီးတဲ့နောက်ပြင်သစ်စီကနေဒေါ်လာဘီလီယံ40ဘူးတမယိုးကျရင်းငုတ်ဒင်မော့တွေဝယ်ဖို့သဘောတူထားတာကိုဖျက်သိမ်းခဲ့တဲ့ပေါ်ပြည်ထောင်စုကအခုလိုတန်မတ်တွေပြန်ခေါ်ပြီးတော့တွန့်ပြန်လိုက်တာပါ။အော်စတြေးလျအတွက်အမေရိကန်နဲ့ပြည်ထောင်စုကအနည်းပညာထောက်ကူပေးပြီးနျူကလ িয়ার စွမ်းအင်တို့ရင်းမှုတင်ပေါ်ရှစ်ဆင်းတဲ့မနေ့တိစောက်ပေးဖို့သုံးနိုင်ငံသဘောတူခဲ့ကြတာပါ။ ဒီမာမိတ်အဖွဲ့အစည်းကိုဩဂတ်လအမည်ပေးထားပြီးအင်ဒိုပစိဖိတ်ဒေသမှာလူငယ်ဆိုင်ရာအားကောင်းခိုင်မောင်လူမှုအရေးရဲလို့ဆိုကြပါရယ်။ဩစတြေးလျနဲ့အမေရိကန်ရဲ့ဒီလိုရဟာနောက်ကျော်ကိုဒါနဲ့ထူလာပဲလို့ပြင်သစ်အစိုးရကပြောခဲ့ပါရယ်။ဒါပေမဲ့လည်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတော့တဘောတူညီချက်အသင့်နဲ့ပတ်သက်လို့ပြင်သစ်ကိုကြိုတင်အသိပေးတာမျိုးမရှိခဲ့ဘူးဆို
ဒီနေ့နိုင်ငံဆိုင်ရာတန်အမတ်ကိုပြန်ခေါ်မယ်ဆိုတာမျိုးတော့ပြင်သစ်ဘက်ကအခုချိန်ထိပြောလာတာမရှိသေးပါဘူး။အမေရိကန်မှာတော့ကိုဗစ်ကာကွယ်ဆေးလူမျိုးကိုအားဖြည့်ချက်ဆောင်ထိုးပေးဖို့အမေရိကန် သမ္မတပိုင်တဲ့အစိုးရရဲ့အမေရိကန်အားလုံးတတိယချင်းထိုးမဲ့ကိုဗစ်-19အဖြစ်ကာကွယ်ဆေးအစီအစဉ်လည်းပြပြသွားခဲ့ရပါပြီ။အခုလိုကြကြပြန့်ပြန့်ထပ်ထိုးမဲ့ကာကွယ်ဆေးရဲ့ဘေးအန္တရာယ်ကင်းမှုနဲ့အကျိုးရှိမှုအထောက်အထားတွေမခိုင်လုံသေးဘူးလို့ထောက်ပြပြီး FDA နေနဲ့တော့အခုအကြံပေးဖွဲ့ပြောတာကိုမဖြစ်မနေလိုက်နိုင်စရာမလိုပဲရေပူရအဖြစ်တော့လိုက်နာလို့ရှိပါတယ်ဖိုင်ဇာဆေးကုမ္ပဏီအနေနဲ့ကတော့အသက်16နှစ်နဲ့အထက်တွေအားလုံးကိုထိုးပေးဖို့ FDA ကိုတောင်းခံထားပြီးဒီစီစဉ်ကိုသမ္မတဂျိုးဘိုင်ဒန်ဆိုရကလည်းထောက်ခံပေးထားပါတယ်ခင်ဗျာ
ရေမရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00နာရီကနေဆက်နိုင်ချီ52မီတာ31ကီလိုဟတ်6သုံးရှစ်တုံညာ52မီတာ35ကီလိုဟတ်6သုံးခုံတုံညာ52မီတာ95ကီလိုဟတ်56.6ရှစ်ငါးတို့ဖြင့်စနစ်တကျတွေမှာလှိုင်းလိုက်မီတာ190ကီလိုဟတ်15ခွန်ငါးကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။ ဒီဝေကနေစနေညဘက်တရုံးကိုဆက်ပြီးပြောပြနေပါရယ်။ဒီမနက်ကပါဝင်ကဘာတော်မှာညဉ့်ညဉ့်နဲ့လူညိုရေးဆိုင်ရာချင်းချောက်ခံရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်အတွင်းကုလသမဂ္ဂအနေနဲ့ကင်ပြောဖြေရှင်းဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်နာသောမတ်စ်ဂရင်းဖီးလ်ကမနေ့ကပြောပါရယ်။96ကြိမ်မြောက်ကုလသမဂ္ဂသူတွေညီလာခံမှာရှေ့သတင်းပတ်စက်တင်ဘာလ
ဒီကနေ့ဒီစီကလူမျိုးရေးတောင်ဆောင်မှုရှိမှာဒီကနေ့ဆန္ဒပြပွဲရှိတာကြောင့်မြန်မာနိုင်ငံမှာပါထက်သွင်းပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်နဲ့အော်စတြေးလျနိုင်ငံသားကြီးနဲ့ကာဝေးဝန်ကြီးတွေကလည်းမြန်မာနိုင်ငံမှာဂျန်နယ်လိုရတွေကိုရပ်ဖို့ဥပဒေမဲ့ဖန်ထားသူတွေကိုပြန်လွှတ်ပေးဖို့ဒီမိုကရေစီကိုပြန်လည်ဖော်ဆောင်ဖို့ဒီကိစ္စရဲ့ပိုင်းအားပဲတိုက်တွန်းခဲ့ပါသေးတယ်။ ဒီကနေ့ဒီစီကလူမျိုးရေးတောက်ပြန်ချက်ထဲမှာအဲ့လိုတောက်တွန်းတောက်ဆိုထားတာပါဒီမနက်ငယ်အချိန်လေးပေါ်အထူးစိုးရိမ်မိတယ်လို့ဦးညီလေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပြီးပြည်ပခမှာပါဝင်ပတ်သက်နေတဲ့အင်အားစုအားလုံးဆွေးနွေးညှိနှိုင်းကြဖို့နဲ့လူသားဆန္ဒမှုလုပ်ငန်းတွေကိုအတားအဆီးမရှိချက်ချင်းလှုပ်ဆောင်ဝင်ပေးဖို့လည်းပြောထားပါတယ်။
မြန်မာနိုင်ငံမှာတော့စစ်ကောင်စီကောင်းဆောင်ပေါ်ချုံမှုကြီးမြောင်းလိုက်မြစ်ကြီးနားကိုဒီနေ့ရောက်ခဲ့ချိန်မှာစစ်အာဏာသိမ်းဆန္ဒဆန့်ကျင်ဆန္ဒပြပွဲတွေလည်းတခါတည်းဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကောင်းဆောင်ခီးစဉ်အတွက်လုံခြုံရေးတိုးချတာတဲ့ကြားကချင်းပြည်နယ်မြစ်ကြီးနားကမနှောခွဲမှာကျောင်းသားလူငယ်တွေဦးဆောင်ပြီးဆန့်ကျင်ဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကဆိုပါတယ်။မ Taliban Lamboshi Yenteye Yonama Sui Dwayen Kogogo Kwimulu Jisure Saranigo Chiswebi Anatin Sajin Sayatri Tianwekebale Sakai Taimale Claim you and near the set, so Yemia Sanapiawe, Salinjima, Yabazon, the pain, Lebron, Titan, and Shibushi, Yatiama, Sanapiawe, the Dine, Chekevare. Now, Tunisai, Long and Nunema, Long Long Nunema, Nutumina, Chandu, Chana, Lungeri, set Sanapiagevi, Maguitanga, Yamumale, Muniaga, Murai, Sanapiake, Java, Tilekna.
Imanima, Lumen, Selina, you drink Guina, Yoga, the Kanamunabo, not down the town, Tunis Chokubus, Sigere, Tega. Yoga Gusadu, Tonguya, Lizard Dunya, Brigadi, Pisundu, Kunsaniyashi, Helu, Sikonzi, Jamai Tanaye, Dinya Senai, Tubian Jama, Popia Tavare, Jamai Ludarin, Brida Guni, Rigaro, ကိုဗစ်19ရောဂါကာကွယ်ဆေးတွေထိုးပေးနေပြီးစက်တင်ဘာလ10ရက်နေ့ကစပြီးတော့ ကိုဗစ်19ရောဂါကာကွယ်ဆေးတွေထိုးပေးနေပြီးစက်တင်ဘာလ10ရက်နေ့ကစပြီးတော့နောက်ထပ်တိုးချဲ့ပြီးထိုးပေးနေတယ်လို့စစ်ကောင်စီထုတ်ဒီကနေ့သတင်းစာတွေမှာဖော်ပြထားပါတယ်အခုထပ်ပြီးတော့တိုးချဲ့ထိုးပေးနေတာကတော့အသက် 95ကိုဗစ်ကာကွယ်ဆေးကိုအစောပိုင်းကတချိန်ထိုးထားပြီးသူတွေအနေနဲ့လဲအခုတော့တရုတ်ထုတ်ဆိုင်နိုဖမ်ကိုဗစ်ကာကွယ်ဆေးကိုပဲနှစ်ချိန်အပြည့်ထိုးကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကိုကူးဆက်ရောဂါတက်ဖြစ်ရေးဌာနကနှံ့ကြားရေးမှုဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်အခြေတော်ဆက်နိုင်ငံအတော်များများဟာသူတို့နိုင်ငံတွေရဲ့လူရည်အများစုကိုကာကွယ်ဆေးထိုးပေးနိုင်မှုကြိုးစားနေကြရစေဖြစ်ပြီးအခုချိန်ထိဆိုရင်လူရည်ရဲ့စင်ကာပူတနိုင်ငံမဲ့လူရည်ရဲ့
80%ကအာနာသိမ်းလိုက်ပြီးနောက်ပိုင်းအဲ့ဒီအစီအစဉ်တွေအားလုံးနှီးပါရပ်သွားခဲ့ပြီးတော့အခုဆိုရင်တရုတ်ထုတ်ကာကွယ်ဆေးတွေပဲဒီမနက်ကမှကြက်ကြက်ပြန့်ပြန့်ထိုးပေးနေတဲ့ပုံရှိပါတယ်။အိန္ဒိယမှာတော့ဝန်ကြီးချုပ်မွေးနေ့မှာကိုဗစ်ကာကွယ်ဆေးအထူးအစီအစဉ်ဖြစ်သန်းပေါင်း25,000တန်ထိစတင်တင်ထိုးပေးလိုက်ပါတယ်။မနေ့ကကြောက်တဲ့ဝန်ကြီးချုပ်နရန္ဒရာမိုဒီမွေးနေ့မှာအခ ဒီကနေ့ဒီစီကလူမျိုးရေးတော်စောင့်ရှိမှာဒီကနေ့စန္ဒပြဝဲရှိတဲ့ကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတော်စောင့်ရှိမှာဒီကနေ့စန္ဒပြဝဲရှိတဲ့ကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတော်စောင့်ရှိမှာဒီကနေ့စန္ဒပြဝဲရှိတဲ့ကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတော်စောင့်ရှိမှာဒီကနေ့စန္ဒပြဝဲရှိတဲ့ကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတော်စောင့်ရှိမှာဒီကနေ့စန္ဒပြဝဲရှိတဲ ရွေး ခံ ရ ရင် ဒီ နှစ် မကုန်ခင် ကိုဗစ် ဆေး တွေ ဖျက် ယူ ဖို့ ကြိုးစား သွားမယ် လို့ ကတိ ပေး လိုက် ပါတယ် ခင်ဗျာ
သောသောသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးတော့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ရင်ဆုံးတော့ဒေါက်ဆန်းစုကြည်ပေါ်တရားရုံးကြားနာစစ်ဆေးမှုကိုတင်ဆက်ပေးချင်ပါတယ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုတဲ့အောက်ရီလိုက်စားမှုဆွဆွဲချက်အမှုတွေကိုတောက်ကြနေတိုင်းနှစ်ပတ်တစ်ကြိမ်စစ်ဆေ Sabdamala, Tadiaba, Dren, Ronsan Suji, Muin, Padabido, Sabio, Bilbabido, Mapibarina.
Nangano Diming and Boko, Don San Sujigo, Sigons, Ibagatia, Sweetheart, Murigo, Guruba, Dren, Nibidoga, Dizan, Diayoma, Diamido, Jana, Sisi, Gavare, Tobek, Ayoga, Jan, Diayon, Jana, Sisi, Murigo, Nala, Georgia, Yana, Tage, Biena, Guruba, Mapianle, Satin, Sisi, Gavaba. Tiba Mara, Mandi Tantialo Doma, Don San Sujibo, Agri Lai Sam Mune, Swesu, Tare, Mu, Limugule, Taujaniga, Satin, Sisigare. Timuri Hanota Tatura in Hobe, Pigre Lari Grega, Swesu, Tare, Muri, Chidelu, Don San Suji, Chuzan, Shini, Ukamanzoga, Vuigu, Piovare.
Limuka, Mandi Tantialo Doma, Tisi, by the way. มาในใจยังไม่ได้ว่าจะมาไอ้นี้ที่ว่าที่เราเนี่ยมาในใจยังไม่ได้ว่าเนี่ยถ้าคนนี้อะไรเนี่ยไม่ได้เรามาไปยุ่งทำใช่ไหมฮะแล้วไอ้คนนั้นไอ้ที่ไม่รู้ตัวนะตอนนั้นยิงกันแบบนี้มันไม่ใช่ตุ๊กเดียวเชียวนะครับไอ้อย่างเงี้ยนับปัจจัยจะบอกว่าดีไหมฉันตัวมันต้องยันดีใจ ดองซันสุจิโกสิกองสีเบกอักริไลซามุงามุปาวเมนสุซุบอมุสัตตมุเนี่ยเตียซวยทารบาแต่แม้กูลอลอเซมารอดีมุรีเนี่ยปัตตะบีเยกะอมุพ่นทารากูเตียยุมมาซวยแจมะเตียาเดบูลุเตียลอดอชินีอุคมองซอกเปียวบาเรอมุหมอกเตียเลยวะอมุลูรากายาจิมุเนี่ยทุ่งงาเตียโลติอมุเตียดูหิเชยอะเนจิรามาริโลวาลุตะโกยาเยซวยแจเนพอเนาะเตียเลโหเตเน
Yeah,
อาจจะเดี๋ยวนู่นเราไปดูที่ไหนคะที่สวยเจ็ดเช่าเยี่ยงนักเก็บปีนาเลยอะอันนี้เรามาสวยเจ็ดเป็นเด็กดีเลยค่ะจะมาสวยเจ็ดเลยตัวเองอันนี้ไม่ใช่หูรู้ที่เราเยี่ยมสวยเลยตัวเองจะเพื่อใครดีกว่าก็ติดใจเลยพี่เราบอกอันนี้ก็ไม่ใช่เราดูว่าสวยเจ็ดเช่าเยี่ยงแต่ไม่ไปดีกว่าแต่ไม่ใช่เลยที่เรื่องนี้มาแต่ยังมาค่ากูดีกว่าอันนี้ไม่ด้วย
สวัสดีเด็กเด็กเด็กอาวิมันเอฟซีชาร์จเจ้าข้าวจำเลยเนี่ยปีวันนี้ดังนั้นที่มาที่มาคือจะไม่ชาวว่าไม่ยุ่งว่าสวัสดีเด็กมาเด็กนะนู่นคนเดียวสุดอะไรเยอะขนาดมาคนอะไรอะเยอะขนาดมาผู้คนหรือว่าเอฟไอเอฟคนคนเดียวที่เอ็กซ์เอ็กซ์เอ็กซ์ที่ไอ้คนเดียวที่ไอ้มาไอ้เนี่ยมันเยอะขนาดนั้นเยอะขนาดนี้ยังไงเดี๋ยวเราดูเนี่ยมันเลยดังเดี๋ยวเราดูเรื่องมาสวยท่าเอ
อมูรีกูเลยเนบีโดมาเบสเสตัวมาพิเดตว่าสกังสีฮาดอนซันสุจิบอสวยท่าเรอมูรีอาลงกูเนบีโดตันเนียเรมาเบสเสตัวบุเป็นเส้นท้าบุญยาเรลุมียาบาร์เลยกูลุอมูรีอาลงกูเนบีโดตันเนียเรมาเบสเสตัวบุลงเนบีเมเลมูลากาอมูชินีเอปีนลาจ่าเตียยูเซซิมูรีกูยันนาทากีอะไรจ้าโยชินเอมูรีเนปัตตาบีโดสกังสีเอเตียยูนีบักกามิโอมันท้าดลุมิโอยาบ้าฮุตยาชิเซตุนปีดีนายนิการอปูบีโดเนลาเรลุเบ ပြောရမှာဖြစ်ပါတယ်ခင်ဗျာဒီကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုတစ်ခါတော့ရာသီဥတုပြောင်းလဲမှုနဲ့တဘောပတ်ဝန်းကျင်ဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်ကိုစ်ဗတ်စ်ကလိုင်မိတ်ကံယူရမ်းများနဲ့ရာသီဥပြောင်းလဲမှုတတိယပိုင်းမှာတော့ဥတုရာသီပြောင်းလဲမှုအကျိုးဆက်အဖြစ်ကမ္ဘာရေမျက်နှာပြင်မြင့်တက်လာတာကိုကံယူရမ်းနေပြည်သူတွေ
နေစောက်ပြီးကာကွယ်ဖို့ကြိုးပမ်းနေကြတာပြောင်းပါတယ်ရေမျက်နှာပြင်မြင့်တက်မှုအစိုးဆုံးအနီအောင်အဆင့်ဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့ဒေသတွေမှာတော့နောက်ထပ်နီလန်းသစ်တွေအသုံးပြုနေကြတာပါ Veronica Iglesias ရဲ့သတင်းလောကိုနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအရှေ့ဘက်ပိုင်း Virginia ပြည်နယ် Norfolk မြို့ဟာနိုင်ငံတွင်းရေမြင့်တက်လာတဲ့တန်ကိုဒုတိယအဆိုးဆုံးရင်ဆိုင်နေရတဲ့မြို့ဖြစ်ပါတယ်ဒီရေတွေမြင့်တက်လာတာကိုကံယူရန်တခြားအထင်ရှားတွေ့မြင်နိုင်ပါတယ်ဒီဖြစ်ရအားလုံးဟာလူသားတွေရဲ့လိုရကြောင်ပေါ်ပေါက်လာတာပါအခုတွေ့မြင်နေရတဲ့ရေငန်တွေမှာပေါက်လက်ရှိတဲ့မြက်တွေဟာဒီရေတွေနဲ့အတူရောက်လာပုံရပါတယ်မြက်ခင်စိမ်းတွေနေရာမှာရေငန်တွေမှာပေါက်တဲ့မြက်ပင်တွေကအစာထိုးနေရာယူနေကြပါပြီမကြာခဏမိုးရွာသွန်းပြီးတော့မိုးသည်ထန်တဲ့အတွက်ရေကြီးရေရှမ်းမှုတွေလည်းအဖြစ်များလာပါတယ်ဒါကြောင့်လဲနီနာအော်လနာတို့လိုဒေသခံတွေကရေမဝင်နိုင်အောင်အိမ်တွေကိုမြှင့်ဖို့ပြည်ထောင်စုအစိုးရစီကအကူအညီတွေရဖို့လိုလားနေပါတယ်။
We have gotten a quote from a contractor that it's going to cost around $400,000.
အိမ်ကိုမြှင့်ဖို့အတွက်ဒေါ်လာ40,000လောက်ကျမယ်လို့ contractor တွေကပြောပါတယ်။နောက်ပြီးအဲဒီလိုလုပ်နေတဲ့အချိန်တခြားမှာ8လလောက်သွားနေရမှာလေ။အဲဒီအချိန်မှာအိမ်ကျွေးရလဲဆက်ရအောင်မယ်။နောက်ပြီးတော့အိမ်ငှားကားကလည်းရှိသေးတယ်ရှင့်။
သာကအိမ်ဆောင်စုတစ်ခုအတွက်ကုန်ကျစရိတ်ပဲရှိပါသေးတယ်။ဥရူယာတီကြောင်းလဲမှုကြောင့်ထိခိုက်ပျက်စီးရတာတွေကိုပြင်ဆင်နိုင်ဖို့တမရချိုးဖိုင်ရန်ကဒေါ်လာတန်900အထိသုံးစွဲဖို့အောက်ကုလမှအတည်ပြုပေးခဲ့တာပါ။ဒါကတော့ဘဟုအစိုးရအရေးပေါ်စီမံခန့်ခွဲရေးဌာနစီမံမှာအရင်တုန်းကမတုံ့ထက်ဘူးတဲ့ဗနာဝေပမာဏလည်းဖြစ်ပါတယ
်။ There's really large investments by FEMA and Army Corps.
ဟာအမေရိကန်ကံယူရန်တခြားအခြေခံအဆောက်အုံပြုပြင်ရေးဖီမာနဲ့အာမီကောကသုံးမဲ့အတော့ကိုများတဲ့ပမာဏပါနောက်ပြီး Federal Highway American အဝေးပြေးလမ်းများစီမံခန့်ခွဲရေးဌာနလိုအုပ်စုတွေကလည်းအနာဂတ်မှာလမ်းတံတားတွေသူ့အလိုလိုဘလို့ကာကွယ်မလဲဆိုတာကိုကြံစလာစေပါတယ
်ကမ္ဘာရေမျက်နှာပြင်မြင့်တက်လာတာကို American သနိုင်ငံနဲ့မဟုတ်ပဲတစ်ကမ္ဘာလုံးရင်ဆိုင်နေရတာဖြစ်ပါတယ်
Southeast Asia particularly is another hot spot.
ပြည်ထောင်စုအခြေအနေအချိန်နည်းနဲ့အပြစ်ထိုင်ရင်ဆိုင်နေရတဲ့နောက်ထပ်ဒေသကတော့အရှိတောင်အာရှပါ။ပင်လယ်ရေစီးကြောင်းတွေပြောင်းတာ၊ရေခဲလွှာတွေအေးပြောလာတာနဲ့လူတွေရဲ့လောရက်တွေကြောင့်မြေပြိုမှုတွေကိုတစ်ပေါင်းနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
။ဒီနှစ်နွေရာသီကာလမှာဥရောပတိုင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကသမိုင်းမှာမကြုံဖူးခဲ့တဲ့ရေကြီးရှမ်းမှုနဲ့လည်းအကြီးပြင်းရင်ဆိုင်ခဲ့ရတာပါ။သိပ္ပံပညာရှင်တွေကတော့ဥဒုရာသီကြောင်းလဲဖောက်ပြန်မှုကြောင့်ဖြစ်ရတာလို့ပြောကြပါတယ်။ဗာဂျီးနီးယားပြည်ကြောင်တိတ်ပန်နဲ့ Norfolk မြို့တာဝန်ရှိသူတွေပူးပေါင်းပြီးတော့ရေတက်လာရင်ကြီးသူတွေကိုအတိပေးမဲ့စင်ဆာပေါင်း50ကျော်ကိုတပ်ဆင်အသုံးပြုနေတယ်။
Measuring above the water surface on bridges usually over waterways.
This ဥက္ကရေမျက်နှာပြင်အထက်လေးမှာစင်ဆာတွေတက်ထားပါတယ်။အဲဒီက data အချက်အလက်တွေကိုပို့ပေးတဲ့နေရာမှာလဲကုန်ကျစရိတ်တက်တာအောင် satellite ဂြိုလ်တုကိုမသုံးမဲ့ broadband mobile phone data ကိုပဲအသုံးပြုထားပါတယ်။
ပြောတာဝန်ရှိသူတွေကလည်းရှင်းုံမြောင်စနစ်ကိုအစဉ်မြင့်တင်ထားပြီးတော့ရေစုပ်ပိုက်အကြီးစားတွေတက်ဆင်ထားသလိုမြို့ရဲကရေကာတိုင်းတွေကိုလည်းတန်တွေကွန်ကရစ်တွေသုံးပြီးတော့ပြင်ဆင်ဆောက်လုပ်ထားပါတယ်။တမိုင်းဝင်နေရာတွေကိုတော့ဒေါ်လာ100နဲ့စက်နှစ်တန်300ပြီးတဘာဝပေးအနေကနေကောက်ွယ်ထားပါတယ်။ဟာရီကိန်းမုန်တိုင်းတွေကြောင့်ရေကြီးရေလျှံတက်တဲ့နေရာတွေမှာလည်းအိမ်ချမ်းမြေဆီတွေထိုးက ီးပညာတွေကွန်ကရစ်အကာရံတွေတုံးပြီးတော့ကာကွယ်နေကြပေမဲ့လို့လုံလောက်မဲ့ပုံမရှိပါဘူး။ကန်ယူရန်တွေမှာရစ်တက်လာတဲ့အတွက်အဲဒီကလူတွေအမြင့်ပိုင်းကိုပြောင်းရမယ့်အချိန်နီးကပ်လာသလိုမြေနိုင်ပိုင်းနဲ့ပြည်သူတို့ကတော့ဒီတန်ကလွှတ်နိုင်ကြမှာမဟုတ်ဘူးလို့လည်းသုံးသပ်ကြတာရှိပါတယ်။ဥရုယာဒီကြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာလဲအခြားဥရုယာဒီကြောင်းလဲမှုဒဏ်တွေနဲ့အတူနှစ်ပေါင်းတရာမှာသခါသာဖြစ်တဲ့ပင်လယ်ရေမြစ်တက်မှုမျိုးခက်ဆက်စိတ်တွေ့လာနေရပြီလို့သတိပေးထားပါတယ်။စီရင်နွန်ပါတဲ့တိုင်းပြည်တွေကအဲ့ဒီတန်ကိုပို့ပြီးတော့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုပေမဲ့ဒီအန္တရာယ်လက်ကဘယ်သူမှမလွတ်ဘူးလို့လဲထောက်ပြထားပါတယ
်။ It's not like the rich countries can escape this problem.
ချမ်းသာတဲ့တိုင်းပြည်တွေကဒီဘေးနဲ့မကြုံရဘူးဆိုတဲ့သဘောမဟုတ်ပါဘူး။သူတို့မှာတတိုင်းမြေဆောက်ပြီးတော့ကာဝယ်နိုင်တဲ့အင်အားရှိတာကြောင့်မလို့ချက်ချင်းလက်ငင်းရင်ဆိုင်ရပြီးတဲ့သဘောပါ။ဥရုယာပြည်ပြောင်းလဲမှုကြောင့်လက်ရှိသိဆုံးနေရတဲ့သူတွေကိုအကာအကွယ်ပေးနိုင်မယ့်အစီအမံမျိုးလုပ်ဖို့လိုပါတယ်။တစ်ဖက်မှာလည်းဖန်လုံရင်တန်းငွေထုတ်လုပ်မှုအတက်နိုင်ဆုံးရှော့ချရေးတပိုင်းနဲ့လိုပါပါလိမ့်မယ်
။ကုလသမဂ္ဂကလည်းလာမယ့်2030ခုနှစ်အရမှာလက်ရှိပမာဏထက်ဖန်လုံအိမ်တန်းငွေထုတ်လုပ်မှုတစ်ဝက်လောက်ရှော့ချဖို့လက်သလောကတိပြုထားပါတယ်။နိုဝင်ဘာလကျရင်တော့ဗြိတိန်နိုင်ငံစကော့လန်နယ်ကဂလက်စကိုမြို့မှာဥတုရာသီဆိုင်ရာညီလာခံကျင်းပမှာဖြစ်ပြီးဥတုရာသီပြောင်းလဲဖောက်ပြန်မှုအရေးထပ်ပြီးတော့အပြေရှားကြရအောင်ပါပါ။ဒါပေမဲ့လည်းကမ္ဘာတဝန်းကကန်ယူရန်နေပြည်သူတွေမှာတော့ရေမြင့်တက်မှုတန်းကိုလက်ရှိရင်ဆိုင်နေကြပြီဖြစ်ပါတယ်
။နားလောင်ပြောပြသွားတာပါ။အခုတခါတော့ရုရှားနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်။ရုရှားနိုင်ငံကလွတ်တော်ရွေးကောက်ပွဲတွေကိုကျင်းပတဲ့နေရာမှာအတိုက်ခံတွေကိုဖိနှိပ်ထားပြီးတော့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပေးဘူးလို့အစိုးရကဝန်ထမ်းတွေကပြစ်တင်ပြောဆိုလိုက်ပါတယ်။အာရဗိုင်းတွေကဒီမိုကရေစီကိုလုံးဝကိမှုဆိုင်တော်ပဲသတင်းမီဒီယာပါဝင်အစိုးရကဝေဖန်သူမှန်သမျှကိုဖိနှိပ်နေတယ်လို့လည်းပြောပါတယ်။ရိုက်တာသတင်းဆောင်ဝါကိုအခြေခံပြီးတော့မအေးသနာကြောင့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။От имени ЦИК России приветствуем вас на выборах депутатов.
၂၀၂၁ခုနှစ်စက်တင်ဘာလမှာကျင်းပတဲ့ရုရှားနိုင်ငံကရွေးကောက်ပွဲဟာအာဏာရညီညွတ်သောရုရှားပါတီနဲ့သမ္မတဗလာဒီမီယာပူတင်ကိုဝေဖန်သူတွေအားလုံးကိုပုံစံမျိုးစုံနဲ့ဖိနှိပ်ပြီးမှကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်လို့ရုရှားအစိုးရကဝေဖန်သူတွေကရိုက်တာကိုပြောသွားပါတယ်သူတို့ပြောရရင်သတင်းဌာနတွေတရားရုံးတွေတက္ကသိုလ်တွေနဲ့နိုင်ငံရေးသမားတွေကိုအကြီးအကျယ်ဖိနှိပ်မှုတွေလုပ်တယ်လို့ဆိုပါတယ်
Меня зовут Тихон Зитко. Я главный редактор телеканала Дождь.
Чароңга Тикун Зитко ба. Чароңга Russia Yotain Line TV Rain ga Aiga Jup ba. 2021 August 20 ma be TV Rain go Nengaja Thaw Line ye phwe phi ne tamat lai ba.
Russia ga TV Rain so ye Yotain Line go Nengaja Thaw Line ye phwe phi de lu Taya Yi Thana ga chin nya ke ba de. Russia ma ga pi ba ga ngwe chi a thaw pan ya tha pi lo Nengaja Yi Lou Sha Mu ri ma ba de so ye phwe si ri ha.နိုင်ငံသားထောက်လှမ်းရေးအဖွဲ့ဖြစ်တယ်လို့အာဏာပိုင်တွေကနာမည်တက်တာပါ။အဲဒီအကျိုးဆက်ကတော့ရုရှားသတင်းဌာနတော်တော်များများနိုင်ငံသားထောက်လှမ်းရေးဖြစ်တဲ့တစိမ့်တက်ခံရပြီးတော့ပိတ်သွားကြရပါတယ်
။ Новая концепция, если прежде российские власти сделали вид, что здесь есть демократическое государство, есть
Акуага idea တက်တယ်လေ။ဒီနှုန်းကဆိုရင်တော့ရုရှားဆိုကကျွန်တော်တိုင်းပြည်ကဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံပုံစံမျိုးပြောတယ်။တချို့လူငန်းစီတွေကတော့ဒီမိုကရေစီပုံစံကိုတူပြီးတော့လုပ်တာတွေရှိပါတယ်။အခုတော့လူသမားကသူတို့ပြောသမားပါပဲဒီမိုကရေစီဘာတွေလဲဟန်ဆောင်အောင်လုပ်နေတော့ပါဘူ
းသာမန်ကြီးစမြန်နေရစ်ကိုဗနနိုအနာဘတိုဂျီစတီပင်ရစ်ကိုဗနဗကတိုရီရစ်ကိုဗနဇနီမတ်စ်နာပ
ြစ်ဒီလုံငန်းကအနည်းငယ်များတာတော့တန်ပြရှိစရာမလိုပါဘူးဒါပေမဲ့လည်းဒီအနည်းငယ်များတယ်ဆိုတာကလည်းလူလူနဲ့ဆိုင်တဲ့အစပြုလှုပ်ဆောင်မှုတွေလူခွင့်ကိစ္စရပ်တွေအစိုးရနဲ့မပတ်သက်တဲ့အသီးခြားနိုင်ငံရေးတို့ရှာမှုတွေလုပ်လို့ရှိရင်အနည်းငယ်များသလောက်အတိုင်းတာပါပဲဒီဘုရားပြောရင်တော့ဗျာကံမကောင်းအကြောင်းမလားလို့ဒီ27ရာစုရုရှားမှာနေရတာကလုံခြုံမှုမရှိတာပ
ါ TV Rain Editor ချုပ် Tikon Sikwa Writer သတင်းဌာနကိုပြောသွားတာပါအဲ့လိုတွေလုတ်ခံရပါမယ်လေ TV Rain ကတော့ပိတ်ဖို့အစီအစဉ်မရှိဘဲနဲ့လုတ်ဆရာရှိတာဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ
် Планировать план Б когда твой оппонент играет без
ကိုယ်ကသူကဘာစီးမမရှိဘဲနဲ့လုတ်နေမှာတော့ Plan B ဆိုပြီးတော့နောက်တလန်းကိုစဉ်းစားစရာမရှိပါဘူးတီရင်းကိုပြပအဖွဲ့စည်းအနေနဲ့တတ်မှတ်လိုက်တာကဘာစီးမှမရှိပဲလုပ်လိုက်တာပါလုပ်ချင်တာလုပ်မယ်ဆိုတဲ့သဘောပါဒီတက်ဘာမှကြိုတင်ပြင်ဆင်ထားလို့လည်းမရပါဘူးဒီတော့ကျွန်တော်ဘက်ကအလုပ်တွေချလုပ်ဖို့ပဲပြင်ဆင်ထားတယ် General Pretaku, Lone Pisayame, Tapagatanuru Balu Lamis Ragaro, two Timiro.
Moscow gas by a seni pinya chan takadoma, drink in yaye, sidota nick down dua.
Doxa media garo, see why a seni pinya, jana hound in a crazy tie up sipari. Russia attack and counsel, Alexei Nevenigo, Pansy Pia now, Lungary Sabio, Senna Piazaro, Anavani Suina, Piawai.
Most of the Moshum with your passing of life, yes, who's говорит такие формулировки, потому что мы. Молодые, энергичные, ну то есть, как вот в ролике говорилось.
Тарегу за колонии, че тимару пьеме суи, ана байми, тимару гу чао дабо, тимару га нере, але си яре су роли. Пикен таре тимару е дио эксе видео ма пьо таре лоли, тимару га лунгери ба, тимару джейнби ба найма ба су ра мю бо. Аку лоло зе алон не ян би мэни яре эцэй ма сэ пьо, ми е дэн дай ми мэ лунгер мю зэ дэ си ва ли.
ဒါကအိုင်နာပိုင်တွေအတွက်အနေအကျအမှန်ပါ။ဒေါက်တာအက်ဒီတာတယောက်ဖြစ်တဲ့တက်တီယာနာကိုလိုဘာကီနာရိုက်တာသတင်းဌာနကိုပြောသွားတာပါ။သူတို့ရဲ့အမှုကိုကြည့်မယ်ဆိုရင်လူငယ်တွေကိုအာနာပိုင်တွေကကြောက်ကြတယ်ဆိုတာတွေ့ရတယ်လို့ဆိုပါတယ်။ရာဇဝတ်မှုရှင်နေမာရီယာအစ်စမွန်ကတော့ရုရှားအာနာပိုင်တွေကကိုရိုနာဗိုင်းရပ်စ်ကိုအသုံးချပြီးတော့အတိုက်အခံတွေကိုနှုတ်ပိတ်ဖို့လှုပ်လာတယ်လို့
ွေးမှုရှိနေပ
ါ
ရှိနေတာကကျမတို့ရုရှားမှာမျှတာတဲ့တရားခွင်လေးဆိုတာမရှိတာကြပါပြီတရားစီရင်ရေးစနစ်ကြီးပျက်စီးနေပြီလို့အခုမှပြောရတာလည်းမမှန်ပါဘူး။ဒါကဟိုးနှစ်အတော်ကြာကလေးကဖြစ်နေရပါ။
вот нынешняя оно характеризуется, я бы сказал, использованием вот эту угрозы коронавируса.
အခုကလာကြီးပြောရမယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုလက်နက်တစ်လို့အသုံးပြုပြီးဖိနှိပ်မှုတွေလုပ်နေရပါပဲ
။2020ဆောင်းရာသီနဲ့2021ရွေးဦးပေါင်းမှာရုရှားကအကြီးကျယ်ဆန္ဒပြပွဲတွေမှာပါဝင်လို့အတိုက်ခံခေါင်းဆောင်တော်တော်များများကိုရာဇဝတ်မှုတွေတက်ပြီးတော့အမှုဖွင့်ခဲ့ပါတယ်။အဲဒီလိုလုပ်တာကို sanitary case တန်ရှင်းရေးလုပ်တာလို့နောက်မှနာမည်ပေးထားကြပြီးတော့ coronavirus ကူးစက်ကပ်ရေးကာလလူတွေအမြောက်များစုဝေးစေတဲ့ဆန္ဒပြပွဲတွေခေါ်ယူခြင်းအပြင်အများပြည်သူရဲ့ကျန်းမာရေးကိုထိခိုက်အောင်လုပ်တယ်ဆိုပြီးတော့အမှုစင်တာဖြစ်ပါတယ်
။ политика российска происходит через уголовные дела
ရုရှားနိုင်ငံရေးကရာဇဝတ်မှုတွေကတဆင့်သွားနေတာပါ။ရာဇဝတ်ကနှုတ်ထွက်တာတွေခန့်အပ်တာတွေတိုက်တာချမ်းမြေပိုင်ဆိုင်မှုအမေရိကန်ပြည်တော်စု
Уважаемые избиратели, от имени Free России приветствуем вас на
ရုရှားလက်တော်ရွေးကောက်ပွဲမှာအတိုက်ခံတွေကိုဖိနှိပ်နေတာနဲ့ပတ်သက်ပြီးတော့မရေးသနာချောပြောပြသွားတာဖြစ်ပါတယ်။ VOA ကနေဂျာတာဝရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့ကျွန်တော်တို့ VOA မြန်မာဘိုင်းကနေအစီအစဉ်ဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ကျွန်တော်တို့အခုဆက်ပိုင်းဆိုင်ရာအခက်အခဲတချို့ရှိတဲ့အတွက်အဲ့တော့လည်းအနုညွတ်ထောက်မှန်ပါတယ်။သောရရှင်နေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင် burmese@viewnews.com ကိုဆက်သွယ်စာရေးနိုင်ပါတယ် view ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိလိုင်းတိုမီတာ31 32နဲ့51တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်ဒုတိယပိုင်းမှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီခါမှာတော့ဒုအတန်းအစီအစဉ်စနေညသကပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ VOA ကနေညနေပိုင်းစီစဉ်တွေကိုလည်းဆက်ပြီးတော့ည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ရှင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ပြည်ကနေစနေညပိုင်းမြန်မာဘာသာစီစဉ်လေးကိုညာ9နိုင်ကနေ10နိုင်အထိလိုင်းတုံမီတာ32နဲ့50တိလူကနေဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်စီစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍလေးကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့စနေညတိုင်းတင်ဆက်ပေးနေကြဒုတန်စီစဉ်နဲ့စနေညသကဝိုင်းစီစဉ်လေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှရင်ဆုံးတော့
မနက်ကတဝမ်းကလူခွင့်ရဲ့အခြေအနေကိုစူးစီးတင်ဆက်ပေးနေတဲ့ဒုတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်သက်ဆိုင်
ဒီစီစဉ်ကိုဖရန်တီးယားမြန်မာနဲ့ဖောင်ဒေးရှင်းဟီရွန်တဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအတွင်းကတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာစစ်တပ်ကဒေသခံတွေကိုလူသားတိုင်းအဖြစ်အသုံးချနေတဲ့အခြေအနေတွေပေါ်ဒုတန်ကစုံစမ်းရေးသားထားပါတယ်ဒီဆောင်မှာကို Frontier မြန်မာကသတင်းထောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်နိုင်ငံတော်၏ဥပဒေပြုရေးအုပ်ချုပ်ရေးနှင့်တရားစီရင်ရေးအာဏာတို့အား
တမတော်ကာကွယ်ရေးဥစည်းချုပ်ထံသို့လွှဲအပ်တာဝန်ပေးလိုက်သည်စစ်ကောင်စီရဲ့တရားမဝင်အာဏာသိမ်းကာလဟာရှစ်လအတွင်းသို့ရောက်ရှိလာပါပြီအဲ့ဒီကာလအတွင်းမျိုးနဲ့အသီးသီးကခုခံစစ်တွေကိုရင်ဆိုင်တဲ့နေရာမှာစစ်ကောင်စီကဒေသခံတွေကိုတစားကန်လူသားတိုင်းအဖြစ်အသုံးပြုရဲဆိုတဲ့သတင်းတင်ပြချက်တွေကိုလည်းတွေ့ရပါတယ်စကိုင်းတိုင်းအတွင်းကဒေသခံတချို့ရဲ့ပြောပြချက်အရ
စတားတွေဟာအာနာရှင်တော်လန်ရေးအဖွဲ့ရဲ့တိုက်ခိုက်တာမခံရအောင်ဒေသခံတွေကိုအကာအကွယ်ယူပြီးစစ်ကြောင်းချီတက်ကြရဲလို့သိရပါတယ်။သူတို့ပသားတာဟာရှေ့ရှေ့လာ2017မှာပေါ့။ပသားပြီးဆိုတော့ကိုရီမှာအများကြီးပဲတော့ကရောက်လာတယ်။ပသားပြီးလို့လည်းပြောလိုက်ရောယနေ့မှမိသားစုဝင်တယောက်အနေနဲ့ခံစားရတာဘလို့မှဖုံပြနိုင်။စကိုင်းတိုင်းအတွင်းက
ဖန်စီခံရသူတူဦးရဲ့မိသားစုဝင်တယောက်ကပြောပြခဲ့ရပါသူမတို့ရွာကိုစစ်တပ်ဝင်လာလို့ရွာသူရွာသားတချို့ဟာဖုန်ကြီးကြောင်းတဲ့သွားရောက်ပုံနေချိန်မှာအကုန်လုံးဖန်စီခံခဲ့ရပါတယ်အဲ့ဒီနောက်မှာတော့အဖမ်းခံရတဲ့အမျိုးသမီးတွေကိုပြန်လွှတ်ပေးခဲ့ပြီးရွာသားတချို့ကိုခေါ်ဆောင်သွားခဲ့ပါတယ်စစ်သားတွေကသူတို့ကိုကြိုးကြုတ်ခေါ်သွားပြီးစစ်ကြောင်းရင်အလေကနေလျှောက်ဖို့ဖိအားပေးခိုင်းစေခ
ajuat, ludara low kanke yare lo yongji bare.
သူတို့ကညမှာတစ်ချက်ဘုံကတော့ဘာမှခက်ဘူး။သူတို့ကလမ်းတစ်လျှောက်လုံးကတော့ဘာမှခက်ခဲမရှိဘူးရဲ့။ကျမတို့ကတော့စိတ်ကူတာပေါ့နော်။အတန်ကြားနေရတာကလေးတွေကိုဘာလုပ်လိုက်ပြီးညာလုပ်လိုက်ပြီးခလေးတွေကိုကျွတ်ထုတ်လိုက်တာလေ။ဒါရဲဆိုတော့အများကြီးပဲကောလာဟလတဲ့တဲ့နေထွက်ကြလေ။ဒါပေမဲ့သူတို့ကဘာမှမဖြစ်ဘူး။အေးဆေးပဲသူတို့ကိုခေါ်သွားတယ်။တရားဝင်ပြီဆိုရင်သူတို့အတွက်လုံခြုံ
Terus sadar lu sahaja, terus ni terus ni ada lu lah pula.
Lu dah dah pih pensi kaya tu tercuma, atas selain ni kan ni, tungsen ni cip bawa mana? Sekarang si jaga, dalam ni baru lu kau tungsa biar nama lo, kan kau tak mazan ni, biar le lu mian lah kepala. Tiada kan tu uye biar biar caya, pengen ya le deh ma, atas selain ni uye pungji jang mana, atas sekolah ni uye, mungkin suan tu dia le bawa lu supaya. แต่เดี๋ยวมาเจอเนี่ยดูด้านเพื่อนต้องพิมพ์มือว่าสกาวส์เนี่ยเดี๋ยวด้านพี่ดีอัพโตอาจารย์ใจเป้อเพื่อนยาร์เนียร์มาต้องพิมพ์เนี่ยวิสกาวส์ด้านที่ตาจีก้าเจียวเลยเช่นพี่เนี่ยก็ยาร์พี่เนี่ยเช่นพี่เนี่ยวิมาต้องพิมพ์เนี่ยจ้าเลยลดตีอะไรอาณาเชนตัวนี้ปีตัวจำรอที่อาร์พีเอเอสโออย่ามันเลยจ้าเนี่ยเช่นยูเนี่ยแต่เราไม่มาเมื่อสักเดือนเนี่ยสัญญากับพี่ป้าเกย์ใจเป้ยมา สิจ้าก้าที่ตาแกดูตาเราเนี่ยก็สาดเจ้าต้องอยู่เขวาเลยอันนี้ใจเป้ยมาสิเก่าสิฮะมีตัวมีเนี่ยคลีร์เอป้าเวนที่เป็นแม่ปีตัวยาเนี่ยชิโก้พันสิบีดูตาเราจู่ลูกเขยโลที่อาบีเอก้าชอบพี่มาเลยอันนั้นเนี่ยคือไอ้เจ้าคลีร์เอป้าเวนที่เป็นแม่ปีตัวเอโก้พันสิบีใจเป้ยจู่ดูตาเราจู่ลูกเขยลูกมาสันเนี่ยลอยจ้าคันสิการ์เนี่ยสกเกียร์เอโล DRBA ကအဲ့အချိန်တုန်းကပြောဆိုခဲ့ပါတယ်။အဲ့ဒီနောက်မှာတော့ချင်းပြည်နယ်မင်းတပ်မြို့ကြားပြည်နယ်ဖေခုံမြို့နယ်တို့မှာလည်းစစ်ကောင်စီကအလားတူလုပ်ရွက်တွေထွက်လုပ်ခဲ့ရလို့ဆွဆွဲပြောဆိုချက်တွေရှိပါတယ်။ကဏီမြို့နယ်အတွင်းမှာဒီနေ့အထိစစ်ကောင်စီရဲ့တပ်ဖြတ်ခံရသူတွေထဲမှာ PDF အဖွဲ့ဝင်တွေအပါအဝင်82ဦးလောက်ရှိနေပြီး30လောက်ဟာလူသားတိုင်းအဖြစ်ခေါ်ဆောင်ပြီးတော့မှတပ်ဖြတ်ခံရတာဖြစ်တယ်လို့ကဏီဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့စီကသိရပါတယ်။ဒေသခံကဏီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးနဲ့ကျိုးတန်ကစကားပြောခွင့်ရခဲ့ပါတယ်
။ဒါတိုင်းလုံးတယ်ဆိုတဲ့နေရာမှာတော့ဒါနိုင်ငံတကာဥပဒေနဲ့လုံးဝမညီညွတ်ဘူးလေ။ဒါပြည်သူပြည်သားတွေကိုဒီလိုလူသားတိုင်းလုပ်ပြီးတော့မှခေါ်သွားတယ်။ခေါ်ပြတဲ့နောက်တိုင်းကျွန်တော်တို့ခဏနေအတွင်းမှာညသွားပြင်တက်ပြစ်တယ်ပေါ့။အဲ့ဒီမှာဆိုရင်အသက်မပြေသေးတဲ့ကလေးတယောက်တောင်ပါသေးတာပါ။ဒါလူတွေရှိနေပေါ့။ဒါတွေဒီလူသားမဆန်တဲ့လုပ်ရတဲ့စစ်တပ်ကကျူးလွန်နေတာ။လူသားတိုင်းလုပ်ပြီးဆိုတဲ့ကလူသားမဆန်တဲ့လုပ်ရတဲ့စစ်တပ်ကကျူးလွန်နေတယ်လို့ပြောတာနဲ့အတူတူပဲတုံနာနဲ့အတူတူပဲကြာသူတို့ရဲ့လုံခြုံကိန်
းစစ်ကောင်စီရဲ့ဝင်ရောက်မှွေနောက်တာကို9ချိန်ထိခံခဲ့ရပြီးစစ်ဆောင်တွေအဖြစ်ပြေးနေရတဲ့သခိုင်းတိုင်းတစ်ဆယ်မျိုးနဲ့ကပောင်းကြကျေးရကလူသားတိုင်းအပြုတ်ခံရသူနှစ်ဦးကတော့အခုထိအဆက်အသွယ်မရသေးဘူးလို့ကပောင်းကြဒေသခံတဦးကဒုတန်ကိုပြောပြပါတယ်မောင်လင်မိုးနဲ့မောင်ဂျပန်လို့အမည်ရတဲ့လူငယ်နှစ်ဦးဖြစ်ပြီးတေလားရှင်လားဆိုတာကိုမတိကြရသေးပါဘူး။ဩဂတ်လနောက်ဆုံးဘက်ကဒဇယ်မျိုးနဲ့အတွင်းမှာစစ်ကောင်စီဟာအခြားမျိုးနယ်တွေနေသူရွာတရွာနဲ့တရွာအကူအပြောင်းမှာဒေသခံတွေကိုလမ်းကြားနဲ့လူသားတိုင်းအဖြစ်အသုံးပြုခဲ့ပါတယ်။တခြားရွာကနေကပောင်းကြကျွေးရွာကိုလာတဲ့အခါခေါ်ဆောင်လာတဲ့ဒေသခံလူသားတိုင်းတွေကိုပြန်လွှတ်ပေးခဲ့ပေမဲ့ကပောင်းကြကျွေးရွာကနေတခြားရွာကိုဆက်သွားချိန်မှာခေါ်ဆောင်သွားခဲ့တဲ့ဒေသခံတွေကိုတော့အခုထိအဆက်အသွယ်မရဖြစ်နေတာလို့ဒေသခံတဦးကရှင်းပြပါတယ
်။သူတို့ကဘင်းရုံမှန်တယ်ကြာဟိုလိုလူပြန်လို့ဒီကျင်းလည်းမရှိတော့ကြတော့လေ။ပျောက်ဆုံးသွားပြည့်သေးသွားလားရှင်းသွားလားမသိတော့ကြတော့ဟိုကျွန်တော်တို့ကတော့ဘာမှမပြောတတ်တဲ့ဥမာလိုက်ကြရင်ကျွန်တော်ကအရန်ကိုဒုက္ခရောက်နေပြီ။အဲဒီကောင်းနေကျွန်တော်တို့ရွာကိုမလာဘူးပေါ့။ကျွန်တော်ရွာကိုပဲပြီးတဲ့ဒေသမှာမလာသေးဘူးပေါ့။ချစ်ကြည့်နေတာလည်းနိုင်ငံတကူကိုငြိမ်သွားပြီးနေတာကိုကြာကျွန်တော်တို့ရွာကြီးပဲပြန်ထားနေရတော့ကျွန်တော်တို့ကမှတ်တမ်းပြရင်တော်လေးကိုစိတ်ဆိုးမနေတဲ့ဖြစ်လာပ
ါဘူး။ဦးအောင်မျိုးမင်းကမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG ရဲ့လူအခွင့်အရေးဆိုင်ရာဝန်ကြီးဖြစ်ပါတယ်။သူကစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီကနေစဉ်ရက်ဆက်ကျူးလွန်နေတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေအကြောင်းကိုကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအချိန်နဲ့တပြေးညီပေးပို့နေတယ်လို့တည်တဲ့အစီရင်ခံစာကစားကိုလည်းမကြမီဆက်လက်ပေးပို့သွားမှာဖြစ်တယ်လို့စက်တင်ဘာလ23ရက်နေ့ကလူမှုကွန်ရက်ကတစဉ်အသိပေးထားပါတယ်စစ်တီတော်တွေနိုင်နိုင်ရမယ်စစ်ဘက်ဆိုင်ရာကျင့်ဝတ်တွေမှာပြည်သူလူထုကိုကြုံပြတာအရမခိုင်းစေတာတွေမပြုလုပ်ရဘူးလို့တားမြစ်ထားပါတယ်ဒါအပြင်လူကုန်တိတ်ခါကိုချီပါစေရဲ့လှုပ်ရက်အကြမ်းဖက်တာဥပဒေမဲ့ဖမ်းဆီးချုပ်နှောင်တာပြန်ပေးဆွဲတာနှင်ပန်းနှိပ်စက်တာလူသားမဆန်စွာပြုမှုဆက်ဆံတာအကျဉ်းချတာတက်ချက်တာနဲ့ဖြောက်ဖြတ်ကြတွေမလုပ်ရဘူးလို့ဆိုထားပါတယ်။ဒါပေမဲ့မြန်မာစစ်တပ်ရဲ့တပ်သားတွေဟာဒီကျင့်ဝတ်တွေကိုအတိအလင်းဖောက်ဖြတ်ကျူးလွန်နေတယ်လို့သက်ဆိုင်ရာဒေသခံတွေကပြောဆိုနေကြပါတယ်။လူသားတိုင်းအသုံးပြုရဟာလူသားချင်းစာနာထောက်ထားမှုမရှိတဲ့လုပ်ရဖြစ်တယ်လို့စစ်ပွဲဆိုင်ရာရာဇဝတ်မှုကိုကျူးလွန်ကြမျိုးလည်းဖြစ်တယ်လို့ပညာရှင်တွေကထောက်ပြချပါတယ်။လူသားတိုင်းအသုံးပြုမှုနဲ့ပတ်သက်ပြီး KNU ကရင်နီလူအခွင့်အရေးအဖွဲ့တွေနဲ့တော်လှန်ရေးအဖွဲ့အစည်းတို့ကမကြာခဏပြောဆိုနေကြပါပဲစစ်ကောင်စီကတော့အဆိုပါကိစ္စနဲ့ပတ်သက်ပြီးယနေ့အထိတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုဆောင်းပါးနဲ့ပတ်သက်ပြီးမှတ်ချက်ပြုဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီရဲ့လူသားတိုင်းအဖြစ်အသုံးပြုမှုကိုကိုယ်တိုင်ခန်းစားခဲ့ရတဲ့သူတွေကိုလည်းဒုသံကတွေးဆနိုင်ဖို့စူးစမ်းခဲ့ပေမဲ့သူရဲ့လုံခြုံရေးအပေါ်စိတ်ပူပန်မှုတွေရှိနေတဲ့အတွက်ဖြေဆိုဖို့ညှင်းဆန်ခဲ့ကြပါတယ်။လူသားတိုင်းဖြစ်ဖန်ဆီးခံရသူတဦးရဲ့မိသားစုဝင်ကတော့မြန်မာပြည်ကြီးအမြင့်ဆုံးငြိမ်းချမ်းဖို့သာဆုတောင်းနေပါတော့တယ်
။သူတို့ကမုန်းနေတာပဲလေ။အမှန်ပြောရရင
်သူတို့ကမုန်းသွားတာပဲလေ။အမှန်တိုင်းပြောရရင်စစ်စိုးရဲ့အတန်ယူကြောက်ဦးမကြရှင်ဘူး။ခါတီးရယ်။ကိုရီတောင်ခံစားခဲ့ရတာဆိုတော့ပြောမနေနဲ့တော့။မြန ဒီမှာပြည်ကြီးအမြင်ဆုံးငြိမ်းချမ်းစေခြင်းနဲ့လူတိုင်းခန်းစားနေရတဲ့ဒုက္ခတွေအမြင်ဆုံးငြိမ်းချမ်းစေခြင်းနဲ့သူတို့မိဘတွေလိုစိတ်ထဲဝင်ကြည်လိုက်ညာတော့အဖြစ်ဟိုရဲတွေဖြစ်ခဲ့တာတွေလူငယ်လေးတွေများတော့အဖြစ်သိနေရလေသူတို့ဘက်မှလည်းသိရရှိရဲ့အဲ့ဒီကြည့်ပြီးစိတ်ထဲမကောင်းဖြစ်နိုင်ရဲ့အမြင်ဆုံးပြီးဆုံးစေခြင်းတာပေါ့နော်ခပါလေးသိစေခြင်းနဲ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေကျင်းဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်ရောကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းတနင်္ဂနွေည 9:00 ကနေ10:00အထိနဲ့တနင်္ဂနွေနေ့နဲ့ 6:00 9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Terror ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်အခုတစ်ခါတော့စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ ကမ္ဘာကိုဗစ်ကာကွယ်ဆေးရရှိအစီအစဉ်ဖြစ်တဲ့ကိုဗက်စ်အပါအဝင်ဖိုင်ဇာနဲ့ဆီနိုဗက်တို့ကနေကိုဗစ်-19ကာကွယ်ဆေးဆယ်တန်းလောက်ရရှိဖို့ရှိနေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့အတွက်လိုအပ်နေတဲ့ပြည်သူတွေစီရောက်နိုင်ဖို့ကုလသမဂ္ဂအေဂျင်စီတွေကနေကြားဝန်ကြီးနိုင်ဆောင်ရွက်နေကြောင်းမကြာသေးခင်ကပြည်ပမှာဖွဲ့စည်းလိုက်တဲ့အမျိုးသားချက်မှရေးကော်မတီထွေထွေအတ
ကုလသမဂ္ဂတွေကနေကြားဝင်ပြီးတော့အပြန်အလှန်ညှိနှိုင်းပေးနေတဲ့အခြေအနေဘယ်လိုရှိပါသလဲပြည်တွင်းကိုကာကွယ်ရေးတွေဘယ်လိုလမ်းကြောင်းနဲ့ဘယ်တော့ရောက်လာမလဲမြို့သားကျမကြီးကော်မတီအထွေထွေတွင်ရင်မှုလည်းဖြစ်အန်ယူဂျီကျမကြီးဝန်ကြီးဌာနမေရန်အတွင်းဝန်လည်းဖြစ်တဲ့လန်ဒန်အခြေစိုက်မြန်မာသမားတော်ဒေါက်တာဥက္ကာကိုမိုင်းအင်ဂျင်နိုင်ကဇူးမ်ကနေဆက်သွယ်မေးမြန်းတင်ပြထားပါတယ်
Okay, hello. Di siaro pono, aku di nyota jamai komedi subiro di tiga ro nesama shide di tainda di jamai apuere ne now di siaro di NUG di jamai tanaru kubang biro presitare di nyota jamai komedi gani biro COVID-19 kagwe se yashi bole, nanganagane bubang song yuan ire sure, hokian tarai shide kajaro, aku nyama nangan dre. To the PN, WHO rule, the Kula Tamagaruga, Pine, the COVID 19 Kagwe, say, yeah, Yashi, Chimia, Betty Yang in the
ship. Okay, the Tenoru, good, the Haleo Matigan, Vangina, Tenora, the Vangina, the National Health Committee, no, the Muda Jamai Committee, the People Labo Net, no, Muda Jamai Committee, the COVID 19 Kagwe Tencho Kudai Draco. ပါရီဆောင်ရွက်နေတဲ့စာလေးကိုရင်းလေးပြောလိုက်ရင်ဟိုနည်းနည်းပြည့်စုံသွားမယ်လို့ထင်တယ်အဲ့ရနေစပြီးကျွန်တော်တို့ပြောခွင့်ပြုပါနော်ဟုတ်ကဲ့ဟုတ်ကဲ့ဒီကျွန်တော်တို့မြို့သားကျမ်းမာရေးကော်မတီကကျွန်တော်တို့ဒီတိုင်းရင်းသားကျမ်းမာရေးဖွဲ့စည်းပေါင်းစုံရဲ့နေပြီးတော့မြို့သားညီညွတ်ရေးအစိုးရရဲ့ကျမ်းမာရေးဝန်ကြီးဌာနရဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီဩဂတ်လမှာစပြီးတော့ဖွဲ ကျမဝင်ကြီးထားတာရဒေါက်တာ2ရက်နေရနေ9ရက်နေအထိကို National Health Conference ဆိုပြီးတော့အမျိုးသားကျန်းမာရေးညီလာခံတစ်ခုကိုကျွန်တော်တို့ကျင်းပခဲ့အဲ့ဒီ4ရက်တိုင်တိုင်ကျင်းပတဲ့အမျိုးသားကျန်းမာရေးညီလာခံမှာတို့ဒီမြန်မာတိုင်းနိုင်ငံလုံးရဲ့အမျိုးသားတွေဒီတိုင်းနာအားလုံးရဲ့ကျန်းမာရေးဆောင်ရှောက်မှုဘယ်လိုလုပ်မလဲနောက်ပြီးလက်ရှိကြုံတွေ့နေရတဲ့ COVID-19 ကပ်ဘေးကိုကျွန်တော်တို့ဘယ်လိုမျိုးစုပေါင်းပြီးတော့တိုက်ချက်တွန်းလာမယ်ပြီးသွားလို့ရှိရင်ကျွန်တော်တို့လိုချင်တဲ့ဒီ Federal ကျန်းမာရေးစနစ်ကိုပြည်ထောင်စု Federal ပြည်ထောင်စုကျန်းမာရေးစနစ်ကိုဘယ်လိုသွားမယ်ဆိုတဲ့ဟာကိုဆွေးနွေးရယ်ဆွေးနွေးပြီးရဲ့အခါမှာကျွန်တော်တို့ဩဂတ်လ5ရက်နေ့မှာအကုန်လုံးတင်းတင်းကြပ်ကြပ်ထဲပဲမျိုးသားကျန်းမာရေးကော်မတီကိုဖွဲ့စည်းမယ်ဆိုပြီးတော့သဘောတူညီတဲ့ကျွန်တော်တို့ဆုံးဖြတ်ချက်ချပြီးတော့မျိုးသားကျန်းမာရေးကော်မတီကိုဒီကျွန်တော်တို့ရဲ့ဒီဆရာကြီးဆရာမကြီးတွေဖြစ်တဲ့ဆရာမကြီးတော်စင်ဒီယာမအောင်တို့ဒီတတမြင့်ချူတို့ဟောပြီးတော့ဆရာစလိုက်ပါကျဲတို့ဆရာတိန်ဝင်းတို့ဆရာနိုင်ရွှေတိန်တို့ဟောအဲ့လိုမျိုးကျွန်တော်တို့အတိုင်းအတာပုံကိုယ်တွေအားလုံးနဲ့ပေါင်းပြီးတော့ကျွန်တော်တို့ ဘလိုမမငါဥက္ကဋ္ဌဆရာယူဇော်ဝေဆိုတဲ့ဥက္ကဋ္ဌဖြစ်နေဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီမြို့သားကျမ်းမာရေးကော်မတီကိုဖွဲ့စည်းခဲ့တယ်။အဲဒီမှာတိုင်းရင်းသားလူမျိုးမျိုးစုံအားလုံးကလည်းတိုင်းရင်းသားကျမ်းမာရေးဖွဲ့စည်းပြရလဲပါဝင်ပြီးတော့ဒီအဖွဲ့ဝင်ဖြစ်နေဆောင်ရွက်ခဲ့တယ်။အဲဒီမှာကျွန်တော်တို့ချမှတ်ခဲ့တဲ့လမ်းစဉ်တစ်ခုမှာကျွန်တော်တို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ဆိုပြီးတော့ COVID-19 Task Force ကကျွန်တော်တို့အဲဒီမတိုင်ခင်အစောပိုင်းကတိုင်းရင်းသားကျမ်းမာရေးအဖွဲ့အစည်းတွေရောဒီ NUG ရဲ့ကျန်းမာရေးဝန်ကြီးဌာနကပူးပေါင်းပြီးတော့ COVID-19 Task Force ဆိုတာကိုကျွန်တော်တို့ဇူလိုင်လ22ရက်နေ့မှာစပြီးတော့ဖွဲ့စည်းပြီးတော့ဆောင်ရွက်နေပြီလည်းဖြစ်တယ်။အဲ့ဒီဆောင်ရွက်နေတဲ့အဖွဲ့အစည်းကိုကျွန်တော်တို့ကဒီဆောင်ရွက်နေတဲ့လုပ်ငန်းကို National Health Committee ရဲ့ One of the Task Force အနေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့သဘောတူခဲ့။အဲ့တော့ဒီ COVID-19 အတွက်ကိုတိုင်းသားတွေအားလုံးနဲ့ကိုကျွန်တော်တို့ဓာတ်မိုက်ဝန်ကြီးစနအနေနဲ့ပူးပေါင်းပြီးတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ engagement တွေအများကြီးလုပ်ခဲ့တယ်။အဲဒီမှာအထူးသဖြင့်ဒီ UN organization တွေနဲ့ပြီးတော့ COVAX အဖွဲ့အစည်းမှပါတဲ့ဒီ Gavi, UNICEF, WHO စတဲ့အဖွဲ့အစည်းအားလုံးနဲ့ကျွန်တော်တို့ဟိုတွဲဆုံဆွေးနွေးပွဲတွေညောင်းတာလုပ်ခဲ့တယ်။လုပ်ခဲ့ပြီးတော့ကျွန်တော်တို့ကအဓိကတော့ကျွန်တော်တို့ရဲ့ရည်ရွယ်ချက်ပေါ့နော်။ COVID-19 မှာအဓိကရည်ရွယ်ချက်ကဘာလဲဆိုတော့ဟိုတာတွေ့ပါတော့မြန်မာနိုင်ငံကိုရဲရဲဆက်ဆက်တိုက်ခိုက်သွားတယ်။လက်ရှိစကားစားရဲ့စီမံခန့်ခွဲမှုညံဖြစ်မှုပေါ့နော်။စီမံခန့်ခွဲမှုညံဖြစ်မှုကြောင့်ဟုတ်လို့ကျွန်တော်တို့ပြည်သူလူထုအများကြီးပဲအသက်အိုးရင်စီစဉ်နေဆုံးရှုံးပါတယ်။ပြည်သူလူထုလည်းဒုက္ခတွေတောကတွေတော်တော်လေးပွေခဲ့ရတယ်။အဲ့ဒါ၄ကိုကျွန်တော်တို့ကဒီအဓိကကာကွယ်ဖို့ကနောက်ထပ် fourth wave အကြရင်ရောက်လာလိမ့်မယ်။အဲ့ဒီရောက်မလာခင်မှာ COVID-19 vaccine ကိုကာကွယ်ဆေး vaccine ကိုကျွန်တော်ရနိုင်အောင်ထိုးဖို့ဆိုပြီးတော့ကျွန်တော်တို့တကယ်ကိုဟုတ်ခွန်ဆိုင်အားဆိုင်နေပေါ့နော်ဒီခုနကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဆွေးနွေးခဲ့တယ်။နောက်တချို့နိုင်ငံတကာကနိုင်ငံတွေအထူးရှင်တွေနဲ့လည်းကျွန်တော်တို့ဆွေးနွေးပြီးတော့အလိုရရအောင်လို့ကျွန်တော်တို့အခုလည်းဆောင်ရွက်နေတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာဘယ်အခြေအနေရောက်နေပြီလဲဆိုမှန်းကျင်နိုင်အောင်မေးတာဟုတ်တယ်မလား။အဲ့တော့အခြေအနေကနီးတော့နီးဆက်နေပြီ။ဒါပေမဲ့ကျွန်တော်တို့ဒီရင်ဆိုင်ရမယ့်စိန်ခေါ်မှုလေးတွေတော်တော်များတယ်။အဲ့လိုဆွေးနွေးတဲ့အခါမှာကျွန်တော်တို့ကကျွန်တော်တို့ပြည်သူသားအဓိကဆိုပြီးတော့ထားပြီးတော့ဆွေးနွေးတယ်။အဓိကဒီပြည်သူလူထုကမြန်မာနိုင်ငံတိုင်းသားပြည်သူအားလုံးကဒီ COVID-19 ရောဂါကာကွယ်ဆေးကိုရရှိဖို့အဓိကပြည်သူသားအဓိကဆိုတဲ့စောင့်ပုံးနဲ့ကျွန်တော်တို့ကဆွေးနွေးခဲ့တယ်။အဲ့လိုဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဘာပြောလဲဆိုတော့ပြင်လင်းပွင့်လင်းမြင်သာမှုရှိရမယ်။ Transparency ရှိရမယ်ဆိုပြီးတော့ကျွန်တော်တို့ဒီ third party စီအားလုံးကိုဆွေးနွေးတယ်။ဘာဖြစ်လို့ပြင်လင်းမြင်သာမှုရှိရမယ်လို့ဆွေးနွေးလဲဆိုတော့ကျွန်တော်တို့ကအခုချိန်မှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီတပ်ပါတီစီအားလုံးကစကားဆားနဲ့လည်းမဆက်ကြဘဲနေလို့မရအောင်အခြေအနေကလောလောဆယ်မှာအဲဒီကျွန်တော်တို့ကိုလည်းတို့က NUG က MOH နဲ့ရောပြီးတော့တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေအားလုံးနဲ့လည်းတို့ကဆက်သွယ်ဖို့ကိုတို့ဆောင်ရွက်တယ်အဲလိုမျိုးလုပ်တဲ့အခါမှာကျွန်တော်တို့ကပြည်သူလူထုကိုကျွန်တော်တို့အားလုံးကျွန်တော်တို့ရဲ့မိဖက်ဖွဲ့စည်းတဲ့အားလုံးကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေအားလုံးကိုဟုတ်တိတိချာချာပမာဏကံကံတိတိချာချာနဲ့အမြဲတမ်းတည်င်းပေးနေခြင်းနဲ့အတိပေးနေခြင်းပဲ။ဘာတွေလုပ်တယ်ဆိုတာကိုဟိုကျွန်တော်တို့ကတို့ကိုအမြဲတမ်းချပြပြောပြစီ။အဲတော့အဲ့ဒီဟာကိုကျွန်တော်တို့တောင်းဆိုထားတယ်။အဲတော့အဲ့လိုတောင်းဆိုထားတဲ့အတွက်ကျွန်တော်တို့အားလုံးနဲ့တိပိတာဖြစ်မှာပြည်သူလူထုကအခုလာလိမ့်မယ်။ဒီ COVAX ပေါ့နော်။ COVAX program လို့ပြောရဲကျွန်တော်တို့ဟိုကနကတော့ Gavi တို့နဲ့ပြီးတော့ WHO နဲ့ UNICEF တို့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ COVID vaccine 6.2 million လာမယ်။အဲ့ဒီမှာကျွန်တော်တို့ Pfizer က4 million vaccine လာမယ်။ Sinovac ကနေပြီးတော့ 2.2 million ။အဲ့ဒါကကျွန်တော်တို့သိပြီးသား။ပြီးသွားလို့ရှိရင်ကျွန်တော်တို့ဟိုအပြင်ဘာလာဦးမလဲဆိုတော့ဒီနေဆက်တွေကမှရှိတဲ့တိုင်းရင်းသားတွေအတွက် the humanitarian buffer ဆိုပြီးတော့နောက်ထပ် COVAX ကနေပြီးတော့ 3 million vaccine လည်းပေးဖို့အတွက်သူတို့ offer လုပ်ထားတယ်။ဟဲ့နော်အဲ့ဒါအပြင်ကျွန်တော်တို့တခြားနိုင်ငံတွေကနေပြီးတော့အလူကံရဖြားရဲ့ vaccine တွေလည်းရှိတယ်။အားလုံးပေါင်းလိုက်တော့ကျွန်တော်တို့အမေရိကန်၊ဂျမားတို့၊ချက်ကွက်စီမားတို့အဲ့ဒါဒီပေါင်းလိုက်1 million လောက်ဗက်ဆင်းနဲ့လာလို့ရှိရဆိုစုစုပေါင်းလိုက်လို့ရှိရင်တို့10 million ဗက်ဆင်းကမာဗျူလောလောဆယ်လာလို့ရှိရပေါ့နော်။ဒါကဘာမပါသေးဘူးလဲဆိုတော့ကျွန်တော်တို့အိန္ဒိယကနေပြီးတော့ဖိုးစောပိုင်းကပြည်သူအစိုးရဒေါက်တာဆူချဲပြည်သူအစိုးရဝယ်ထားတဲ့အိန္ဒိယကဝယ်ထားတဲ့ဗက်ဆင်းမပါသေးဘူး။အဲ့ဒါပါပေါင်းလိုက်လို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာလက်တလို့ရရှိနိုင်တဲ့ကိုဗစ်ဗက်ဆင်းကတော်တော်လေးတော့ရှိတယ်သို့တော့အဲ့လိုရောက်လာဖို့ကအခက်အခဲရှိနေတာက
ဘယ်ပုံပဲနည်းနဲ့ရောက်လာမှာလဲဒါနံပါတ်1ချက်
โอเคจม้าลีไอ้นี่มาเสียรู้เมจินน่ะဟုတ်တယ်အဲ့တော့ဆွဆွာဆရာပြောသားတယ်လို့ပေါ့เนาะဒီ covid vaccine ကာကွယ်ဆေးတွေကရောက်လာဖို့ကတော့နှီးဆက်နေပြီအခုလို့ပေါ့ဘယ်လိုဘယ်ပုံနဲ့ရောက်လာမလဲဆိုတဲ့အပိုင်းမှာအဲ့တော့ဒီနိုင်ငံကပေးမဲ့ဒီတန်းတဲ့ချီရှိတဲ့အဲ covid ကာကွယ်ဆေးတွေကိုဒီမြန်မာနိုင်ငံကိုသွားမဲ့လမ်းကြောင်းပေါ့เนาะအဲ့လမ်းကြောင်းနဲ့ပတ်သက်လို့ရောဆရာတို့ဘယ်လိုညှိနှိုင်းဆောင်ရွက်နေလဲရှင
်ဒီ vaccine တွေပမာပြီးဘယ်လိုရောက်လာမလဲဆိုလီလာနှစ်လမ်းရှိတလန်းကတော့ကျွန်တော်တို့မင်းအားလုံး၄စိတ်ကြည့်ရနေပဲလေအနေနဲ့တည်လာမယ်လားเนาะဒါတလန်းကျွန်တော်တို့ရခင်ပြည်သူဆိုရလက်ထက်တုန်းကလည်းဒီပုံစံတိုင်းပဲအိန္ဒိယကနေကျွန်တော်တို့ကွယ်တဲ့ပစင်တွေရောက်လာတယ်ပြည်သူလူထုကိုပထမအချိန်ထိုးနှံတဲ့မလောက်ထိုးနှံပေးနိုင်ခဲ့တယ်တကယ်လို့အခုနောက်တလန်းကျတော့ပါလဲဆိုတော့ကျွန်တော်တို့နေဆက်ဒေတာနေပြီးတော့ဖြတ်ကျော်လာမယ်လမ်းပေါ့เนาะဒီဘော်ရီယာမှာရှိတဲ့ဒိုင်းနာတမိုင်းအဖွဲ့စည်းတွေကနေပြီးတော့ထိုးနှံပေးနိုင်မယ်ဒိုင်းနာနေရာဒီကမှာရှိတဲ့တိုင်းဒေသတွေတူးလန်ပေးနိုင်မှာကကျွန်တော်တို့ border area နေပြီးတော့သွားပြီးတော့ထူပေးလာမယ်။ဒါအဲ့နှလန်းရှိတယ်ဗျာ
။ဟုတ်ကဲ့။အဲ့တော့ဟိုစစဆရာပြောသားသူတို့ပထမတလန်းဖြစ်တယ်။ဒီမင်္ဂလာတုံလေးစိတ်ကရောက်လာပြီဆိုရင်လက်ရှိဟိုမြန်မာနိုင်ငံမှာဆရာနာတင်ထားတယ်စစ်ကောင်စီရှိနေတယ်။လူတို့ကလည်းတစ်ဖက်မှာကဒီစစ်ကောင်စီကိုသူတို့ကအယုံကြည်မရှိတဲ့အတွက်ကာဝယ်ဆေးမထိုးနိုင်ဘူးဆိုတာမျိုးလဲဟိုပြောကြတာမျိုးကြီးလည်းရှိတာပေါ့နော်။ဒီလိုမျိုးအခက်အခဲတွေအဲ့တော့မြန်မာနိုင်ငံကိုအဲ့ဒီမင်္ဂလာတော့ပေါ့နော်တရားဝင်လမ်းကြောင်းနဲ့ဒီလေရင်ကနေပြီးတော့ကိုဗစ်ကာကွယ်ဆေးတွေတည်လာမဲ့ကိစ္စမှာရောဘလို့ထိထိရောက်ရောက်ဆောင်ရွက်ဖို့နည်းလမ်းနေရှိမလဲရှင်
။အင်းကျွန်တော်တို့ကအဲ့ဒါကိုဘလို့ပြောထားလဲဆိုတော့ညီမျှတဲ့ဆက်ဆံမှုရှိရမယ်ပေါ့နော်။အဲ့တော့မင်္ဂလာတို့လေစိတ်ကနေလာမယ်ဆိုရင်ဒီစက္ကစနဲ့မဖြစ်မနေဆက်ဆံရမှာပဲ။ဒီခုနကသတ်ပါတီဆပ်ပွဲဆီဖြစ်တဲ့ UN က UNICEF က WHO ကသူတို့ဒီဆက်ကစားနေမဖြစ်မနေဆက်ဆံတယ်။အဲ့လိုဆက်ဆံတဲ့အခါမှာအလို့သဘောရဆက်ဆံမှုမျိုးဖြစ်ရမယ်။နော်။ဒီစစ်ကောင်စီကိုဒီအတိအမှန်ပြုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အလို့သဘောရဆက်ဆံတဲ့ဆက်ဆံမှုမျိုးဖြစ်ရမယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးကြတာရှိတယ်။အဲ့လိုလာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကသဘောတူတယ်။အဲဒီလာမယ်အဲ့လိုလာပြီးွားရင်စပြီးတော့ဒီစိတ်ကနေပြီးတော့တည်ပြီးဆိုရင်တော့ဒီစစ်ကောင်စီရဲ့အစီအမံမပါဘဲနဲ့ဒီ third parties တွေဖြစ်တဲ့ UN နဲ့ WHO နဲ့ UNICEF တွေကသူတို့ရဲ့အစီအမံနဲ့သူတို့ COVID vaccine တွေကိုတည်ယူတာဖြစ်ရတယ်။အဲ့လိုမျိုးတော့ကျွန်တော်တို့ကဆွေးနွေးထားတယ
်။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဟုတ်စစ်ကောင်စီရဲ့တုံ့ပြန်ချက်ကရောဘယ်လိုရှိလဲရှင
်။ဟာကျွန်တော်တို့မသိဘူး။အဲ့ဒါတွေကကျွန်တော်တို့နဲ့တိုက်ဆွေးနွေးတာမဟုတ်ဘဲနဲ့ UN ကစစ်ကောင်စီနဲ့သူတို့ဆွေးနွေးမှုတွေရှိနေတယ်လို့ကျွန်တော်သိတယ်။အဲ့တော့ဘယ်လိုတုံ့ပြန်လဲလို့ကျွန်တော်လည်းမပြောတတ်ဘူ
း။ဟုတ်တေသာရာကတော့အခုဒီ WHO တို့ပေါ့နော်ကို COVAX တို့ဟိုတို့ကအဲ့ပေးမဲ့ COVID-19 ကာကွယ်ဆေးတွေကတော့မြန်မာပြည်ရောက်လာတော့မှတော့တေသာလောက်ဖြစ်နေပြီပေါ့နော်။ဘယ်တော့လောက်ဖြစ်နိုင်လဲဆရာ
?6 ပတ်ကနေ10ပတ်ပေါ့နော်။6ပတ်ကနေ10ပတ်လည်းဖြစ်နိုင်တယ်လို့10ပတ်ကနေ10ပတ်လည်းဖြစ်နိုင်တယ်။အဲ့ဒါကတော့ဘယ်ပေါ်မှာမူတည်လဲဆိုတော့စစ်ကောင်စီကဒီကနကတပ်ပါတီစီနဲ့ဆွေးနွေးရဲ့ခါမှာသူတပ်ပါတီတွေကပြောရဲ့ခါမှာသူတို့ဘယ်လိုပုံစံမျိုးနဲ့သူတို့လက်ခံမလဲဆိုရဟာပေါ့မူတည်သွားလိမ့်မယ်လို့လည်းထင်တယ်ခင်ဗျာဒါကျွန်တော်တို့မင်္ဂလာစိတ်ကလာမဲ့လမ်းအောင်ပြောတာနော်ဒီနေဇက်ကနေလာမဲ့လမ်းဆိုရင်တော့ကျွန်တော်တို့နောက်တစ်မျိုးစဉ်းစား
ဟုတ်ကဲ့ဒါအဲ့ဟိုဒီဒီကုလသမဂ္ဂတို့ဘာလို့ ਨੇ ပေါ့နော်တပ်ပါတီတွေ ਨੇ ဆရာတို့အဓိကဆွေးနွေးတဲ့အခါမှာအဲ့ဒီလိုမျိုးပေါ့နော်ဟိုပြည်တွင်းကိုသွားမဲ့လမ်းကြောင်းမှာအဓိကအခက်အခဲတွေနောက်ဆရာတို့တင်ပြတဲ့လမ်းတွေပေါ့နော်ဟိုတပ်ပါတီဖြစ်ရမယ်ဆေးထိုးတဲ့အပိုင်းမှာလည်းဒီတပ်ပါတီပေါ့နော်ကုလသမဂ္ဂတို့နောက်တခြားဖွဲ့စည်းတွေကဖြစ်ရမယ်ဆိုတဲ့အပိုင်းဒီပေါ့လေဆိုတော့အဲ့ဒါတွေကြတော့ဆရာတို့စစတင်ပြထားတယ်ဆိုတဲ့အပိုင်းမှာကုလသမဂ္ဂတို့ဒီတပ်ပါတီတို့အဲ့ဒါတော့သူတို့ဘယ်လောက်ထိလုပ်ပေးနိုင်မလဲရှင်ဒီတစ်ဖက်မှာလည်းစစ်ကောင်စီကသူတို့ရင်ဆိုင်အောင်မှာဆိုတော့လေ
အဲ့ဒါတော့တော်တော်လေးပြောရတာခက်မယ်ပေါ့နော်သူတို့ဘက်ကတော့ကျွန်တော်တို့နားလည်တယ်လို့တော့သူတို့ကတော့လုတ်ပေးခြင်းစိတ်တွေရှိတယ်ဒါတွေကိုဟုတ်သူတို့လုတ်ပေးမဲ့ဟာတွေကဒါပေမဲ့အဓိကအရေးကြီးတာကလုံခြုံရေးအရေးကြီးသွားတယ်ပေါ့နော်သူတို့ဒီလုတ်ပေးတဲ့ခါမှာကျွန်တော်တို့စီအခုဒီ CDM ဝန်ထမ်းတွေကျန်းမာရေး CDM ဝန်ထမ်းတွေကလည်းဒီဝင်ပြီးတော့ရှင်းထုတ်ပြလို့ရမယ့်နေရာမျိုးတွေရှိလိမ့်မယ်အဲလိုမျိုးနေရာတွေမှာဒီဘယ်လိုမျိုးအစီအစဉ်မျိုးနဲ့သွားမှာလဲဆိုတော့ CDM လည်းပြက်ကန်လို့မဟုတ်ဘဲနဲ့သူတို့တွေဒီရိုးရိုးလူမှုဟုတ်ကုဒီဒီလူမှုကူညီတဲ့သဘောမျိုးနဲ့ပေါ့နော်ဟုတ်အာလူမှုအဖွဲ့အစည်းတစ်ခုကူညီတဲ့သဘောမျိုးနဲ့ဆေးထိုးတဲ့ဟာမျိုးဖြစ်သွားတယ် CDN လို့ချမှုပေါ်မှာထိခိုက်မှုမရှိဘဲနဲ့လူမှုဝန်ထမ်းအနေနဲ့ကျွန်တော်တို့ပရာဟိတဝန်ထမ်းအနေနဲ့ဝင်ပြီးတော့ဆေးထိုးပေးသွားတာမျိုးတွေကျွန်တော်တို့လုပ်လို့ရတယ်ပေါ့အဲ့လိုမျိုးတွေထိုးပေးရင်ဒါပေမဲ့သူတို့ရဲ့လုံခြုံရေးပေါ့အခုချိန်မှာကျွန်တော်တို့အားလုံးသိနေတဲ့အတိုင်းပဲစကားစားတာဒီ CDN ဝန်ထမ်းနေပေါ်မှာအမတရားဖန်ဆီးချုပ်နှိမ်မှုတွေလုပ်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ကဘယ်လိုမျိုးလုံခြုံရေးကိုကာကွယ်မလဲနံပါတ်1နံပါတ်2ကဒီလိုကိုဗစ်ဗက်ဆင်းချိုးပြီးတဲ့အခါမှာအထူးခံရမယ့်ဤသူလူထဲမှာလည်းစီကံဝန်ထမ်းတွေများလာရှိတယ်။ဟုတ်ကဲ့။ဆရာသမားကြီးတို့ကသိန်းကျော်ရှိတယ်။စုစုပေါင်းမှာစီကံဝန်ထမ်းစုစုပေါင်း၄သိန်းကျော်ရှိတယ်။ပြီးတော့လို့ရှိရင်ဒါစီရင်ရှိပေါ့နော်။အချို့တွေစီရင်မပေးရတဲ့ဟာတွေကပေါင်းလိုက်လို့ရှိရင်၅တရက်နဲ့၆သိန်းကျော်မှာစီကံဝန်ထမ်းတွေရှိလို့ပေါ့။ဒါကလည်းကျွန်တော်တို့ကတော့စီရင်သိကောက်စရာမလိုဘူး။စကားစကားကူထုတ်ထားတဲ့အလုပ်ထုတ်တဲ့စီရင်တွေကြည့်လို့ရှိရင် dismissal ကံတမ်းတွေကြည့်လိုက်ရင်စီကံတွေဘလောက်များတယ်ဆိုတော့အတိအကျသိနိုင်တယ်နော်အဲဒါရောအဲ့လူတွေရဲ့အဲ့လူတွေကပုံဆောင်နေရတဲ့လူအများကြီးရှိဒီလူတွေရောကိုဗစ်ကာကွယ်ဆေးကိုထိတိရအောင်ဘယ်လိုထိုးပေးမှာလဲဆိုရင်ဘေးကဒုံးဒုံးကြီးအရေးကြီးပါဒီလူတွေကသူတို့ပုံနေတဲ့နေရာနဲ့ထွက်လာရမယ်ဆေးထိုးရမယ်ဆိုသူတို့ရဲ့ဒုံးဒုံးကြီးကိုဘယ်သူကတောင်းကြည့်မှာလဲဆိုရင်ဘေးကလည်းတကယ်ကိုအမှုတတိဖြစ်ရခဲ့တဲ့မျိုးဖြစ်ပါတယ်
ဟုတ်ကဲ့ဒါကတော့အမျိုးသားကျန်းမာရေးကော်မတီရဲ့ထွေထွေအတွေ့အကြုံမူလည်းဖြစ်တယ်။နောက် NUG အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်လည်းဖြစ်တဲ့ဒေါက်တာဥက္ကာကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဟုတ်ကဲ့ဆရာအခုလိုမျိုးအချိန်ပေးပြီးတော့ကျမတို့ကိုဖြေကြားပေးတဲ့အတွက်လည်းဒေါက်တာဥက္ကာကိုအများကြီးကျေးဇူးတင်ပါတယ်ရှင
်။ကျွန်တော်လည်းမိုင်းကြီးနိုင်တို့ကိုအခုလိုအချိန်ပေးပြီးတော့တန်းကြီးအတွက်မေးသွားတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဟဲ့ကျန်လိုက်ဆွေးနွေးတင်ဆက်တဲ့စနေညသကဝိုင်းအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည7:00နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်တော်စုကွန်ဂရက်လွှတ်တော်ဆောက်ဦးရှိမှဒီကနေ့ဆန္ဒပြပွဲရှိတာကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတာဝန်ရှိသူတွေလူမျိုးရေးအစီအမံတင်းတင်းကြပ်ကြပ်ချမှတ်လို့ဆောင်နေကြပါတယ်။အခုကျွန်တော်တို့အတန်းလှည့်နေတဲ့အချိန်မှာဆိုရင်ဒီဝါရှင်တန်ဒီစီကလွှတ်တော်ဆောက်ဦးပုံဝင်ချက်မှာလူတွေတဖွဲ့ဖွဲ့နဲ့ရောက်လာနေကြပါပြီ။ဒီကနေ့နဲ့ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့လွှတ်တော်ဆောက်ဦးရဲ့ရုံးဝန်ဆောင်ကအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရတဲ့ဆက်ဆက်ပြီးဖမ်းဆီးအချင်းချခံထားရသူတွေကိုထောက်ခံတဲ့အနေနဲ့ Justice for J6 ဆိုတဲ့ဆန္ဒပြပွဲလုပ်ဖို့စီစဉ်ထားတာပါ။မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာချင်းချောက်ခံနေရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွင်ကုလသမဂ္ဂမှဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်နာသောမတ်ဂရင်းဖီးလ်ဒ်ကမနေ့ကပြောပါရယ်အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်လိုကမ္ဘာပေါ်မှာတည်ငြိမ်မှုအကင်းမဲ့ဆိုနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုပါအမေရိကန်သံတမန်ကြီးကထည့်သွင်းပြောဆိုသွားတာပါအမေရိကန်နဲ့အော်စတြေးလျနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေကလည်းမြန်မာနိုင်ငံမှာကျန်းမာရေးတွေကိုရပ်ဖို့ဥပဒေမဲ့ဖန်ထားသူတွေကိုပြန်လွှတ်ပေးဖို့ဒီမိုကရေစီကိုပြန်လည်ပေါ်ဆောင်ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်တွန်းခဲ့ပါသေးတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံတွင်မှာတော့ဆက်နသိမှုကိုစတင်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။ကချင်ပြည်နယ်မြကျူးနားမြို့ကိုဒီကနေ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှံရောက်သွားတဲ့နေ့မှာပဲဆန္ဒပြပွဲလည်းဖြစ်ခဲ့ပါတယ်။ဒါ့အပြင်ဖားကန့်မှာလည်းဒဏ္ဍာပေါင်းစုံဆန္ဒပြခဲ့ပြီးအင်တာနက်ပြန်ဖွင့်ဖို့တောင်းဆိုခဲ့ကြပါတယ်။မန္တလေးမှာအထွေထွေတပိတ်တပ်ပေါင်းစုစကိုင်းမှာကလေးမျိုးရဲ့23ယောက်ဆန္ဒပြပွဲဆလင်းကြီးမှာရွာပေါင်းစုံတပိတ်စသဖြင့်တခြားဒေသတွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။မြန်မာနိုင်ငံမှာလူခန့်နဲ့ဆယ်လင်းနာရီအတွင်းကိုဗစ် -19 ရောဂါအတွက်ဒုက္ခနမူနာပေါင်း 21,036 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါပိုးကူးစက်သူ 1,943 ယောက်ထပ်တွေ့ခဲ့ပြီးသေဆုံးသူ92ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျမိုင်းလူသားတွေနဲ့ပရိုက်တာကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာနဲ့ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းရှင်းပြပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။View American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းလိုမီတာ31 32နဲ့58တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးရန်အသွေအသွေခင်းဝေးပြီးတော့ရီမန်းရပန်းနိုင်တွေကိုလည်းအမြန်ဆုံးရှောင်လန်းနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you.